ိုင်ငံတကာမှာကူးစက်ပြန့်နှံ့မှုအခြေအနေဆိုးရွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာမြန်မာနိုင်ငံမှာတော့ပြည်ရင်းနေထိုင်သူလူထုအကြားပြန့်ပွားကူးစက်မှုတိတ်မတွေ့ရပဲနိုင်ငံရက်ချားကပြန်လာသူအနည်းငယ်မှာပဲပိုးကူးစက်မှုပုံမှန်လို့တွေ့နေရပါတယ်။ဒီကနေ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကည၈နာရီထုတ်ပြန်တဲ့သတင်းအရလူနာသစ်၄ဦးတွေ့ရှိခဲ့ရပါတယ်။ဒီကနေ့ဓာတ်ခွဲကန်းအဖြစ်နဲ့အတည်ပြုခဲ့တဲ့လူနာသစ်အားလုံးဟာရန်ကုန်တိုင်းဒေသကြီးကဖြစ်ကြပြီးတော့နိုင်ငံရက်ချားကပြန်လာထားကြသူတွေဖြစ်လို့အရင်ရက်တွေကလေးကအသွာလာကန့်သက်စောင့်ကြည့်နေကြတာလည်းဖြစ်ပါတယ်။လှိုင်းတရားမှာနေတဲ့အသက်35နှစ်အောက်အမျိုးသားကဗြိတိန်နိုင်ငံကပြန်လာတာဖြစ်တယ်လို့လှိုင်းမျိုးနယ်မှာနေထိုင်တဲ့အသက်20ဝန်းကျင်လူငယ်3လုံးကတော့အိန္ဒိယနိုင်ငံကိုတွားရောက်ထားကြသူတွေဖြစ်ပါတယ်။ပထမအမျိုးသားကိုတောင်းကလာပါအထုကုဆေးရုံကြီးမှာဆေးကုသမယ်။ကျန်သုံးဦးကိုတော့တက်မတော်အသေးရောကအထုကုဆေးရုံမှာထားမယ်အကြောင်းလဲကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ရန်ကုန်နဲ့မန္တလေးမြို့တို့ကဓာတ်ခွဲခန်းတွေမှာဓာတ်ခွဲစစ်ဆေးမှု1028ခုပြုလုပ်ခဲ့ပြီးမှဒီကနေ့လူနာသစ်၄ဦးကိုအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အခုဆိုရင်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတယ်လို့အတည်ပြုထားသူပေါင်း338လာပြီဖြစ်ပြီးတော့အဲ့ဒီထက်က80ရာခိုင်နှုန်းလောက်ပိုကင်းဆင်သွားပြီဖြစ်ပါတယ်။ပြန်နေကောင်းလာသူ250လောက်ကိုလည်းဈေးရုံကဆင်းငွင်ပေးလိုက်ပြီးတော့အသွားလာတွေတော့ဆက်ပြီးတော့ကန့်သက်ထားစေဆက်ပြီးတော့စောင့်ကြည့်နေစေဖြစ်ပါတယ်။လောလောဆယ်မှာလည်းယောဂဖြစ်နိုင်ခြေရှိတဲ့လူပေါင်း18ဦးကိုထပ်ပြီးတော့စောင့်ကြည့်နေစေဖြစ်ပါတယ်။အခုနောက်ပိုင်းယောဂကူးစက်သူတွေထဲမှာကအသက်ငယ်ရွယ်သူတွေပိုများလာတာတွေ့ရတာပါ။ဒီပိုကူးစက်မှုကြောင့်မြန်မာနိုင်ငံမှာသေဆုံးသူ6ဦးဖြစ်တာကြောင့်ယောဂကူးစက်မှုမဆိုးလာတဲ့အိန္ဒိယထိုင်းနိုင်ငံနဲ့ရှင်အောင်မှကူးစက်မှုရောသေဆုံးမှုရောဆယ်စားလောက်ကွာနေပါသေးတယ်။ထိုင်းနိုင်ငံမှာကကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း3216ဦးရှိပြီးတော့သေဆုံးသူက58ဦးရှိထားပါတယ်ရှင်။